ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ထဲမှာမြန်မာဘက်ကနေဝင်လာတဲ့စိတ်ကြွဆေးပြား၁၁တန်းကိုထိုင်းနေကြသောတပ်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကဖမ်းမိခဲ့ကြောင်းဩဂုတ်လ29ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ထဲမှာမြန်မာဘက်ကဝင်လာတဲ့ကာလာတံပိုးဘန့်ငွေတန်းပေါင်း2000ကျော်တံပိုးရှိတဲ့စိတ်ကြွဆေးပြားအလုံးရေ၁၁တန်းကိုထိုင်းနယ်ခြားဆောင်တပ်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကဩဂုတ်လ29ရက်နေ့မှာဖမ်းဆီးခဲ့တာပါချင်းမိုင်ခရိုင်အမှတ်3ဒေသဒုရဲချုပ်ရောင်ကရက်မန်ပါစာကတော့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်သူပြောသွားတာကတော့ချင်းမိုင်ခရိုင်ထဲမှာဒီနှစ်အတွင်းအများဆုံးဖမ်းဆီးနိုင်ခဲ့တာပါအခုလိုမျိုးဖမ်းမိနိုင်ဖို့နယ်စပ်ဒေသကတာဝန်သိပြည်သူတွေနဲ့နယ်ကြားဆောင်တပ်ဖွဲ့ဝင်တွေပူးပေါင်းကြိုးပမ်းခဲ့ကြတာဖြစ်ပြီးဆက်လက်ပြီးတော့လည်းထိုင်းမြန်မာနယ်စပ်ကနေဝူးရည်စေးဝါးတွေနောက်ထပ်မဝင်လာအောင်ဖိတ်ဆို့သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်အမှတ်3စစ်ဒေသကသတင်းထုတ်ပြန်ကြေးရဒီဝူးရည်စေးဝါးတွေကိုတည်ဆောင်နေတဲ့ခိုင်းဟာတဖက်နိုင်ငံကဝင်ရောက်လာတဲ့စိတ်ကြွဆေးပြားတွေကိုနေဆက်ကြီးပါတွေမှာယာယီထိမ့်သိမ့်ထားပြီးထိုင်းဘက်ချမ်းနေဆက်ဘက်မှာလုံခြုံရေးနှဲပါတဲ့အချိန်ကိုစောင့်ကြည့်အခွင့်အရေးယူပြီးမှတည်ဆောင်လာကြတာလို့လဲဆိုပါရယ်သူတို့ကိုထိုင်းနေကြဆောင်တက်နဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတည်ဆောင်လာတဲ့အချိန်မှာပဲစောင့်ကြည့်ပြီးဖမ်းဆီးနိုင်ခဲ့တာလို့လဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါရယ်မူရစေဝါတွေတည်ဆောင်လာတဲ့ရှေ့ပြေးလမ်းကြောင်းကြီးတဲ့စိုက်ကဲတစ်စီးကိုဖမ်းမိခဲ့ပြီးတဲ့နောက်အဲ့ဒီစိုက်ကယ်နောက်ကနေလိုက်ပါလာတဲ့ကားကိုမိအောင်ဖမ်းဆီးခဲ့တာလို့လဲဆိုပါရယ်ကားပေါ်မှာတော့ဆာလာအိတ်55အိတ်တည်ဆောင်လာပြီးအဲ့ဒီအိတ်တွေထဲမှာစိတ်ကြွဆေးပြား17တန်းကိုသိမ်းဆီးပြီးတရားခဏအုပ်ကိုလည်းဖမ်းဆီးခဲ့တာဖြစ်ပါရယ်ရှင်